တရုတ်နိုင်ငံတောင်ပိုင်းမှာလည်းရေကြီးတဲ့အတွက်သေဆုံးသူအရေအတွက်60လောက်ရှိသွားပြီဖြစ်ပြီးလူတသန်းကျော်ကိုရွှေ့ပြောင်းကယ်ထုတ်ခဲ့ရတယ်လို့တရုတ်အစိုးရကပြောပါတယ်။တနင်္ဂနွေနေ့ကတည်းကမိုးကြီးရွာသွန်းတာကြောင့်တရုတ်နိုင်ငံရဲ့ဒုတိယအကြီးဆုံးပလဲမြစ်အပါအဝင်မြစ်တွေအတော်များများမှာရေကြီးခဲ့တာပါ။ရေကြီးလို့သေဆုံးရသူတွေထဲမှာအရှိတောင်ပိုင်းဖူကျန်းပြည်နယ်မှာတောက်ကြံလေးကမြေပြိုတာကြောင့်လူ30ထက်မနည်းသေဆုံးသွားတာလည်းပါဝင်တယ်လို့တရုတ်အစိုးရပိုင်းသတင်းမီဒီယာတွေကပြောကြပါတယ်။ပြင်းထန်တဲ့မုန်တိုင်းတန်ကြောင့်တရုတ်တောင်ပိုင်းတစ်လျှောက်ကရေလောင်ခံတွေကျိုးပေါက်ပျက်စီးကုန်ပြီးအိုးအိမ်အဆောက်အဦတွေလည်းပျက်စီးခဲ့ရပါတယ်။အဲဒီဒေသမှာမုန်တိုင်းမိုးဆက်ပြီးရွာသွန်းနေလိမ့်အောင်မယ်လို့တရုတ်မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကဒီကနေ့စနေနေ့မှာသတိပေးထားပါတယ်။